မြန်နေ၄နာရီနဲ့သက်ခွန်နမီနဲ့အချိန်မှာဘုန်းကြီးတို့တရားဝေစာဒီတက္ကသိုလ်များဓမ္မယုံမှာ၄ရက်တရားရှိနေမှုရှိပါတယ်၄ရက်ဆိုတော့တောက်ကြ၄ရက်ပေါ့လေဇွန်လ21ရက်27ရက်ဇူလိုင်လ9ရက်ဇူလိုင်လ12ရက်တောက်ကြာနေ့တိုင်းတရားပွဲစဖို့ဆိုတာတော့၄နာရီမထိုးမီ10မိနစ်ကစပြီးတော့သီလခံယူရင်၄နာရီမှတရားစားစဟောနိုင်တာပေါ့လေနောက်နေ့တွေကျတော့အဲ့ဒါလိုကြည့်ရမှာပါပဲ၅နာရီခွဲတဲ့မလွန်ရဘူးပေါ့တနာရီခွဲတနာရီ15မိနစ်ဖြစ်ခြင်းနဲ့ပြင်မယ်တနာရီခွဲဖြစ်ခြင်းနဲ့ပြင်မယ်ပေါ့တရားနာတာအဲ့ဒါလောက်ပဲကောင်းပါတယ်တနာရီ15တနာရီခွဲလောက်ဒီတော့ဒီကနေ့ဘုန်းကြီးဟောဖို့ရတရားကောင်းစဉ်တရားဝယ်ဥဆောင်ပြီးပြင်တဲ့တရားဒေါက်တာမင်းတင်မောင်ကတရားကောင်းစဉ်လေးပေးပါခင်ဗျာလို့ကြောက်တော့ဘုန်းကြီးကဗုဒ္ဓဤချမ်းသာရေးတရားတော်များလို့ဒီလိုကောင်းစဉ်ပေးလိုက်ပါတယ်ဗုဒ္ဓရှင်တော်မြတ်ဖုရားဟောကြားတဲ့လောကီချမ်းသာရေးလောကုတ္တရာချမ်းသာရေးတရားတွေအများကြီးပါပဲအဲ့ဒီအများကြီးဟာပုဂ္ဂိုလ်တို့ရဲ့ဇယိုက်အလိုက်ဒေသအလိုက်အချိန်ခါအလိုက်သင့်မလျော်သလိုသင့်မလျော်တဲ့ထူထောင်မှကြည့်ပြီးတော့မြတ်စွာဘုရားအမျိုးမျိုးဘုံဘုံသွန်သင်ညွှန်ကြားထုံးမှခဲ့တဲ့တရားတွေပါပဲ။ဒါပေမဲ့အလုံးပေါင်းစုံကြည့်လို့ရှိရင်တော့သဘောတစ်ခုပဲပါလေ။သဘောတစ်ခုပဲပင်ဖြစ်တော်လည်းပဲအဲ့ဒီသဘောတစ်ခုပဲသာဟောမယ်ဆိုလို့ရှိရင်တချို့သတ္တဝါများတချို့တရားနာများကသဘောပေါက်မယ်မဟုတ်တဲ့အတွက်ဘုရားရှင်ဟာတချို့နေရာမှာကောင်းစဉ်မြဟောလို့သိမဲ့ပုဂ္ဂိုလ်ကိုကောင်းစဉ်မြပဲဟောပြလိုက်ဒါနဲ့သိသွားကြတချို့ပုဂ္ဂိုလ်ကြတော့အကျေတဝင်းလေးဟောမှပဲသိမဲ့ပုဂ္ဂိုလ်ကြတော့လည်းပဲအကျေတဝင်းမြတ်စွာဘုရားဟောကြပြလိုက်တချို့ပုဂ္ဂိုလ်ကြတော့လည်းပိုးပြီးအသေးစိတ်ဟောပြီးတော့အပြန်များအလှလမ်းမေးရင်ဖြေရင်ဟောမှပဲသဘောပေါက်မဲ့ပုဂ္ဂိုလ်မျိုးကြတော့ပိုးအသေးစိတ်ပြီးတော့အမေးအပြင်းနဲ့တော့ကျွန်တော်မြတ်ဖုရားဟောကြတယ်။အဲဒါလို့ကျူတော်အမျိုးမျိုးကမိအမျိုးမျိုးနဲ့ကျွန်တော်မြတ်ဖုရားဟောကြတဲ့တရားတွေအားလုံးပါချမ်းသာရေးတရားတွေဒီပါပဲ။ဆင်းရဲငြိမ်းရေးချမ်းသာရေးတရားတွေဒီပဲ။အဲတော့ဒီတရားတွေကိုကုန်စင်အောင်ပြောပြလို့ကတော့ကုန်နိုင်တယ်မရှိဘူးသို့တော်လည်းပဲအခြေခံသဘောတစ်ခုကင်ထားတယ်ဆိုလို့ရှိရင်တော့ကျွန်တော်မြတ်ဘုရားဟောကြားတဲ့တရားတွေအားလုံးပါဝင်အောင်မိမိတို့ကလိုက်နာကျင့်ကြံနိုင်ပါတယ်နှလုံးသွင်းနိုင်ပါတယ်မြတ်စွာဘုရားဟောကြားတဲ့တရားတွေကိုစုံစုံစည်စည်နန္နသသမလေးလာဘူးကြတဲ့ပုဂ္ဂိုလ်များကမြတ်စွာဘုရားရဲ့တရားတော်တွေဟာနိဗ္ဗာန်ရောက်ရေးဓမ္မတော်ကောင်းစားရေးတက်တက်ပဲလို့အဲဒါလိုယူဆကြတယ်နန္နသသမလေးလာဘူးတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ချမ်းသာရေးအတွက်ဘုရားရှင်ဟောကြားတဲ့တရားတွေမတွေ့ဘူးကြတော့ဓမ္မလွန်ကောင်းစားရေးနဲ့နိဗ္ဗာန်ချမ်းသာရရေးတက်တက်ပဲလို့အဲဒါလိုယူဆကြတယ်။အမှန်တော့ကျွန်တော်မြတ်ဘုရားဟောကြားတော်တဲ့တရားတော်တွေထဲမှာ ပစ္စုပ္ပန်နေနေထိုင်နေပြောနေဆိုနေကျင်နေကြံနေဝန်နေစားနေကအစအပြည့်ကင်းပြီးတော့ဆန္ဒစေနိုင်တဲ့နေနေထိုင်နေပြောနေဆိုနေဝန်နေစားနေရှင်တော်မြတ်ဘုရားညွှန်ကြားသွားတာသူ့နေရာနဲ့သူအများကြီးပါပဲဒီလိုဒါကတော့ရှင်တော်မြတ်ဘုရားရဲ့အဆုံးအမတရားတော်တွေဟာလောကီရောလောကုတ်ရောနှစ်ဖက်လုံးရတဲ့ဘက်ဆုံးစွဲဆုံးရတရားတော်တွေဒီပဲတဲ့လောကီမှာလည်းရှင်တော်မြတ်ဘုရားညွှန်ကြားထားတဲ့အတိုင်းသုံးမထားတဲ့အတိုင်းနိုင်ငံကျင့်ကြံနိုင်တယ်ဆိုလို့ရှိရင်ဆံရတာကနေတတ်ထိုင်တတ်တယ်လောကုတ္တရာဖြစ်တဲ့မဉ္ဇဏ်ဘုံဉာဏ်နိဗ္ဗာန်ရာရည်အတွက်လည်းပဲရှင်တော်မြတ်ဘုရားတွင်ဆုံးမထားတဲ့အတိုင်းကြည်ပြန်ပေါ်များအားထုတ်လို့ရှိရဲ့မဉ္ဇဏ်ဘုံဉာဏ်ရပြီးတော့နိဗ္ဗာန်မျက်မှောက်ပြုနိုင်တယ်ဆန္ဒစေဆန္ဒမရနိုင်တယ်အဲဒါလို့ရှိပါတယ်ဒါကြောင့်ဒီကနေ့ဘုန်းကြီးကအဲဒါလို့ရှိတဲ့အနေကပါတရားများဟောရမလို့လို့ဒါကဥမင်းတင်မုံကိုမေးပါလေမိတာကတော့တခြားမဟုတ်ပါဘူးတကယ်သူကျောင်းသူကျောင်းသားဆရာဆရာမများအတိုင်းအဝန်းနဲ့ထိတွေ့ဆက်ဆံနေရတဲ့ပုဂ္ဂိုလ်ဆိုတော့ဒီကကျောင်းသူကျောင်းသားဆရာဆရာမများယုံမမာများဟာဘယ်လိုတရားမျိုးကိုဟောလို့ရှိရင်သိလွယ်တယ်နားလည်သဘောပေါက်နိုင်တယ်ဒီလိုဆိုလို့ရှိရင်အကျိုးရှိနိုင်တယ်ဆိုတာဒီတွေ့ဆက်ဆံနေရတဲ့ပုဂ္ဂိုလ်ကပို့ပြီးတော့သိတယ်အတွက်ဘုန်းကြီးကမေးပါတယ်ဒါတော့သူမင်းတင်မောင်ကရောက်ပါတယ်ဘုရားဘာသာအကြောင်းနားလည်သင့်တာလေးတွေနားလေစီခြင်းမာတဲ့ဘုရားတဲ့ဝိပဿနာလဲပါစီခြင်းမာတဲ့ဘုရားတဲ့ပြီးတော့သိလေးလေးနက်နက်ကြီးဖြစ်ပြန်လို့ရှိရင်လဲတချို့သောပုဂ္ဂိုလ်များအတွေ့တရားနဲ့မရင်ပါသေးတဲ့ပုဂ္ဂိုလ်များအတွေ့ကြီးငွေစရာဖြစ်မှလဲစိုးပါတယ်ဘုရားတဲ့သူကရောက်ပါတယ်ပြီးတော့မှတခါပန်းနဲ့တဲ့တခါတို့ထုံးလာအတိုင်းဟောတာကတော့ဆရာတော်ဘုရားအလိုကြဟောပါဘုရားတဲ့မိကုံးကအဲ့လိုပြောတယ်ပရမအစီပိုင်းကတော့သူကြောက်ချင်တာလေးတွေပြောလိုက်နောက်ဆုံးကျမှမိကုံးလိုက်ကြတော့ဆရာတော်ဘုရားအလိုကြဟောပါဘုရားတဲ့အဲ့ဒါဘုန်းကြီးကလည်းဘုန်းကြီးပြုလို့သာပြီးလိုက်ရပြီဖြစ်တဲ့အတွက်အဲ့ဒါကျေနပ်သွားပြီဘုရားဒီကနေ့ဘုန်းကြီးမြတ်စွာဘုရားရဲ့တရားတော်ကိုဒီ၄ရက်မှအပိုင်း၄ပိုင်းထားပြီးဟောပါမယ်အပိုင်း၄ပိုင်းထားပြီးဟောတာမှလည်းပဲတရက်ကိုတစ်ပိုင်းဒီလိုတော့မဟုတ်ပါဘူးသင်လျော်သလိုကြည့်ပြီးတော့ဟောတော့ပါမယ်ရှင်တော်မြတ်ဘုရားရဲ့တရားတော်များကိုသမ္မာယေတရားတော်များလို့အပိုင်း၄ပိုင်းပိုင်းကြည့်တဲ့အခါကျတော့ဒီလိုတွေ့ရပါတယ်ပထမပိုင်းကကြီးညိုယုံကြည်မှုနဲ့ပတ်သက်တဲ့အပိုင်ဒုတိယအပိုင်းကလိုက်နာကျင့်ကြံမှုနဲ့ပတ်သက်တဲ့အပိုင်တတိယအပိုင်းကကိုယ်ခြင်းတရားနဲ့ပတ်သက်တဲ့အပိုင်သတ္တထအပိုင်းကလက်တွေ့ကျင့်ကြံပွားများအားထုတ်မှုနဲ့ပတ်သက်တဲ့အပိုင်အဲဒါလို၄ပိုင်းတွေ့ရပါတယ်ဤညိုယုံကြည်မှုနဲ့ပတ်သက်တဲ့အပိုင်းကဒါအခြေခံအပိုင်းပေါ့လိုင်းနာကျင့်ကြံမှုနဲ့ပတ်သက်တဲ့အပိုင်းကအသင်တစ်သင်မြင့်သွားပြီပေါ့ကိုယ်ရင်သီလနဲ့ပတ်သက်တဲ့အပိုင်းဆိုရင်ပို့ပြီးတော့အသင်းမြင့်သွားလက်တွေ့ကျင့်ကြံပွားများအားထုတ်မှုနဲ့ပတ်သက်တဲ့အပိုင်းကြတော့ဒါထိတ်ဆုံးပိုင်းပဲအဲဒါလို၄ပိုင်းခွဲပြီးကြည့်ရင်ဘုရားရှင်ရဲ့တရားတော်ကိုပို့ပြီးတော့ သဘောပေါက်နိုင်တယ်လို့ဘုန်းကြီးယူဆပါတယ်။ဤညိုယုံကြည်မှုနဲ့ပတ်သက်တဲ့အပိုင်းဆိုတာ devotional aspect of Buddhism ပေါ့ devotional aspect of Buddhism ဒါကဤညိုယုံကြည်မှုနဲ့ပတ်သက်တဲ့အပိုင်းနောက်လိုက်နာပြင်ကြံမှုနဲ့အပိုင်းကတော့ပတ်သက်တဲ့အပိုင်းကတော့ ethical aspect of Buddhism ပေါ့ethical aspect of Buddhismနာကိုကျင့်တရားနဲ့ပတ်သက်တဲ့အပိုင်းကတော့ moral aspect of Buddhism ပေါ့နာထိတ်ဆုံးအပိုင်းလက်တွေ့ကျင့်ကြံပွားများအားထုတ်မှုနဲ့ပတ်သက်တဲ့အပိုင်း practical aspect of Buddhism လေးပါဘုန်းကြီးနိုင်ငံတိုင်းကြီးတန်းကြီးတွေမှာခတ်သိမ်းသိမ်းဖြစ်နေတဲ့တိုင်းပြည်တွေတရားနဲ့သိမ့်မရင်းနေတဲ့တိုင်းပြည်တွေဆိုလို့ရှိရင်ဘုန်းကြီးအဲ့ဒီလို၄မျိုးပဲ၄ဘန်းနဲ့ဖွဲ့ပြီးတော့ဟောပေးပါတယ်၄ဘန်းဖွဲ့ပြီးဟောပေးတဲ့အခါကျတော့ပူသဘောပေါက်တာတွေ့ရပါတယ်ဒါကြောင့်မလို့ဒီမှာလည်းဘုန်းကြီးအဲ့ဒီလိုပဲ၄ဘန်းပိုင်ပြီးတော့ဟောရဒီတော့ပထမဆုံး devotional aspect of Buddhism ဉာဏ်ယုံကြည်မှုနဲ့ပတ်သက်တဲ့အပိုင်းဆိုတော့ဘာကိုကြည်ညိုတာလဲဘာကိုယုံကြည်တာလဲကြည်ညိုတယ်ယုံကြည်တယ်ဆိုတာပါဠိစကားမှာတတ္တာတချို့နေရာမှာပတာဒတချို့နေရာမှာပပန္နဒီလိုသုံးတယ်ပတ္တာတို့ပတာဒတို့ပတာနာဆိုတော့ယုံကြည်မှုကြည်ညိုမှုကိုဆိုလိုတာဒါကယုံကြည်တယ်ဆိုတာဘာကိုယုံကြည်တာလဲလွယ်လွယ်ပြောမယ်ဆိုရင်တော့မြတ်စွာဘုရားကိုယုံကြည်တယ်မြတ်စွာဘုရားဟောကြားညွှန်ပြတဲ့တရားတော်ကိုယုံကြည်တယ်ဟောကြားညွှန်ပြတဲ့တရားတော်အတိုင်းလိုက်နာကျင့်ကြံနေကြတဲ့ရှင်တော်မြတ်ဗျာရဲ့တတိသာဝကသံဃာတော်တွေကိုယုံကြည်တဲ့တခါအဲ့ဒီတဲ့ပုဂ္ဂိုလ်နည်းနည်းလေးအဘိုးစစ်ထည့်ရင်ရှင်တော်မြတ်ဗျာဟောကြားညွှန်ပြတဲ့တရားတော်တွင်မှပါဝင်တဲ့အကြောင်းညောင်းအကျိုးဖြစ်တယ်ဆိုတဲ့အခြေခံပဘာဝကိုယုံကြည်တယ်ဒါကတရားတော်ကိုယုံကြည်ရင်အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတော့အခြေခံသဘောလည်းယုံကြည်ပြီးပါဝင်ပြီးပါပဲဆိုတော့လည်းပဲပို့ပြီးသိကြသွားအောင်လို့မြတ်စွာဘုရားရဲ့တရားတော်မှန်မညဟာအကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတော့နိယာမပေါ်မှာအခြေခံပြီးတော့ဟောကြားထားတာကြီးပဲကျွန်တော်မြတ်ဘုရားရဲ့တရားတော်ထဲမှာအကြောင်းအကျိုးမှလွတ်တဲ့တရားမရှိဘူးကျောင်းကျိုးနိယာမပေါ်မှာလည်းအခြေခံပြီးဟောထားလို့ဒါကြောင့်ဘုရားရှင်ရဲ့တရားတော်များဟာတကယ်နားလည်သဘောပေါက်ပြီးဆိုရင်ဘယ်ဘက်ကဘသူပဲလာပြီးကိုင်းလှုပ်လှုပ်မတုံလှုပ်တော့ဘာကြောင့်မတုံလှုပ်တယ်လဲဆိုတော့ကြောင်းကျိုးနေရာမှပေါ်မှာအခြေခံပြီးတော့ဟောထားတဲ့တရားဖြစ်တဲ့အတွက်သဘာဝနဲ့ကွက်တိကိုက်လို့သဘာဝနဲ့ကွက်တိကိုက်နေတဲ့တရားဖြစ်တော့ဘသူကမှဒီတရားဟာမဟုတ်ဘူးလို့မပြောနိုင်တော့ဒီနာအဲ့ဒါလို့နားလေသဘောပေါက်ထားတဲ့ပုံကိုအတွက်ဒီတရားမှတပါတခြားဘယ်တရားကိုမှအာဟုရာကိုးွယ်ရာလို့ရှားစရာကိုလုံးဝမလိုတော့အဲ့ဒါဘာကြောင့်လဲလို့ဆိုတော့တရားတော်ကသဘာဝကြလို့အကြောင်းအကျိုးညီညွတ်လို့ဒါကြောင့်မို့မြတ်စွာဘုရားကိုယုံကြည်တဲ့တတ္တာပဲ မြတ်စွာဘုရားဟောကြားထားတဲ့တရားတော်တွေကိုယုံကြည်တဲ့သတ္တပဲမြတ်စွာဘုရားဟောကြားထားတဲ့တရားတော်တွေအတိုင်းကိုယ်တိုင်လည်းကျင့်ကြံပွားများအထုတ်တယ်သူတော်ဘာတွေကျင့်ကြံပွားများအထုတ်နိုင်အောင်လည်းပဲသွန်သင်ညွှန်ကြားဟောပြကြတယ်သံဃာတော်တွေမြတ်စွာဘုရားလက်ထက်အရှင်သာရိပုတ္တရာရှင်မောဂလာရှင်မာကတ္တဗအရှင်နုရုဒ္ဓရှင်အနန္ဒာစသဖြင့်တော့ယဟန္တာမထေရမြတ်ကြီးများကစပြီးတော့ဒီကနေ့ရှိတဲ့တံမုဒိတံဃာလို့ခေါ်တဲ့တံဃာတော်တွေအဖြစ်ဒီတံဃာတော်တွေဟာရှင်တော်မြတ်ဘုရားညွှန်ကြားတော်မူတဲ့အတိုင်းလိုက်နာကျင့်ကြံပွားများအထောက်ကြလို့တချို့လဲကိလေသာငြိမ်းဆင်းရဲငြိမ်းသွားကြပြီတချို့လဲကိလေသာတစိတ်တဝဲငြိမ်းဆင်းရဲတစိတ်တဝဲငြိမ်းရပြီတချို့လဲကိလေသာငြိမ်းစားပြုလို့ဆင်းရဲငြိမ်းစားပြုကြပြီတချို့လဲပဲကိလေသာကိုအမြဲပြမပယ်တနိုင်သေးသည့်တိုင်အောင်ကိလေသာအာနယ်အောင်သီလသမာဓိပညာအကျင့်တရားတွေကိုစွန့်နိုင်နှမြစွန့်နိုင်တဲ့အလျောက်ကျင့်ကြံပွားများအထုတ်နေကြတယ်ဒီသံဃာတော်တွေအဲ့ဒီသံဃာတော်တွေကျင့်ကြံပွားများအထုတ်နေတာဘယ်စီးနှင်းပေါင်းအတွင်းကကျင့်ကြံပွားများအထုတ်တယ်လဲဆိုတော့ရှင်တော်မြတ်ဘုရားညွှန်ကြားထားတဲ့တရားတော်စီးနှင်းပေါင်းအတွင်းကပညာပေါ်များအထုံနေကြတယ်ဒီတန်ဃာတော်တွေကိုလည်းယုံကြည်တယ်တတ္တပဲအဲ့ဒီထက်မှဘုရားတရားအောင်ဘုရားရှင်ဆုံးမထားတဲ့တရားတော်တွေကအကြောင်းအကျိုးသဘာဝဆိုတဲ့တရားကိုလည်းပဲယုံကြည်တယ်ဒါဟာတတ္တပဲဒီတော့အဲ့ဒါလို့ယုံကြည်တာကိုပဲကြည်ညိုတယ်လို့ဒီလိုခေါ်ပြတယ်ဒါပေမဲ့ကြည်ညိုတယ်ဆိုတဲ့စကားတုံးလိုက်တဲ့အခါကျတော့ယုံကြည်မှုတက်တက်ကလေးတွေမဟုတ်တော့ဘူးမြန်မာစကားအသေးပဲမှာယုံကြည်မှုတက်တက်မဟုတ်တော့ဘဲနဲ့ယုံကြည်မှုတည်းမှာတခြားသဘောတရားလေတွေပါလာတယ်စိတ်တဘောလေးတွေပါလာတယ်ယုံကြည်ယုံတက်တက်မဟုတ်ပဲနဲ့ယေຊູတည်တဲ့သဘောယေຊູတင်တဲ့သဘောယေဟတိတဗေမခေါ်တဲ့ခင်မင်းတဲ့သဘောဒီသဘောတွေပါယုံကြည်မှုထဲမှာရောပါလာတော့အဲ့ဒီအခါကျတော့ကြီးညိုတယ်လို့သုံးရတယ်မှန်တော့လူရင်းကတော့ယုံကြည်မှုပဲဒါကမာကြဒီမြတ်စွာဘုရားဗုဒ္ဓမြတ်စွာဘုရားကိုအာကိုရာအာထာရာကိုကိုရာပဲလို့ယုံကြည်ရတယ်လေယုံကြည်သင့်တယ်လေယုံကြည်တတ်တယ်လေဒီတော့ဘုန်းကြီးတို့ခုနပြောတဲ့အပိုင်း၄ပါးပြောမယ်ချင်မပြောခင်ဗုဒ္ဓရဲ့ဗုဒ္ဓရှင်တော်မြတ်ဘုရားရဲ့အကြောင်းလေးနည်းနည်းသိထားမှာရှင်နာမြတ်ဘုရားရဲ့တရားတော်ရဲ့အကြောင်းလေးသံဃာတော်ရဲ့အကြောင်းလေးနည်းနည်းသိထားမှာဒါကြောင့်မို့ဗုဒ္ဓမြတ်စွာဆိုတဲ့သူမတူအောင်ထူးချွန်မြင့်မြတ်တဲ့လောကသုံးပါးမှာအထွတ်ထိပ်ဖြစ်တဲ့ပုဂ္ဂိုလ်ကိုဘာလို့လောကသုံးပါးမှာအထွတ်ထိပ်ဖြစ်တဲ့ပုဂ္ဂိုလ်လို့ယုံကြည်ရမလဲလူနတ်ဗျာမာတတ္တဝါတို့ရဲ့ဆရာပဲလူနတ်ဗျာမာတတ္တဝါတို့ကိုသင်ရဲ့ငြိမ်းချောင်းလမ်းကောင်းမြပြဆူဆုံးမတဲ့ပုဂ္ဂိုလ်ပဲလို့ဘာကြောင့်ယုံကြည်တိုက်တယ်လဲယုံကြည်တိုက်လို့ယုံကြည်တိုက်တယ်ဒါဖြင့်ဘာကြောင့်ယုံကြည်တိုက်တယ်လဲအဲ့ဒါဘာကြောင့်ယုံကြည်တတ်တယ်လဲဆိုတော့အမေရဲ့အဖြေကိုဗုဒ္ဓဆိုတော့မြတ်စွာဘုရားရဲ့နာမတော်အဲ့ဒီနာမတော်ရဲ့အတွင်းငုံနေတဲ့အတိဘယ်ကိုသိရင်ဘာကြောင့်ယုံကြည်တတ်တယ်လဲဆိုတော့အမေရဲ့အဖြေဖ ြေပြီးသားဖြစ်မယ်အဖြေရပြီးသားဖြစ်မယ်ဒီနာဒါဖြင့်ဘုဒ္ဓဆိုတာဘာအဓိပ္ပာယ်ရှိတယ်လဲဘုဒ္ဓဆိုတာတို့ပြောရင်သိသူတဲ့ဘုဒ္ဓဆိုတဲ့ပါဠိစကားလုံးရဲ့တိုက်ရက်မြန်မာအဓိပ္ပာယ်ကဘုဒ္ဓသိသူပါဠိအနေနဲ့ပြောမယ်ဆိုလို့ရှိရင်ဝိဇ္ဇဝဇ္ဇနတ်တွေပါတယ်ပြောမယ်ဆိုရင်ဘုဇ္ဇတိတိဘုဒ္ဓောတဲ့ဘုဇ္ဇတိတိသိတတ်သောကြောင့်ဘုဒ္ဓောဘုရားမြည်တဲ့ဘုဒ္ဓောသိတတ်သောကြောင့်ဘုရားတဲ့ဆိုတော့သိသူလောကမှာတတ္တဝါတွေရှားခွေးနေတာဘာလဲလို့ဆိုတော့အတိပဲလောကီကြောင့်မှရှားပွေတာလဲလောကီရဲ့ကိစ္စတွေမှရှားပွေနေတာလဲအတိပဲလောကုတ္တရာရဲ့ကိစ္စတွေမှရှားပွေနေတာလဲအတိပဲတပည့်တော်တို့အဲ့လိုမထင်ပါဘူးခင်ဗျာလူတွေရှားနေတာဟာစားရေးဝယ်ရေးနေရေးရှားနေတာပါလို့ပြောရင်အဲ့ဒီစားရေးဝယ်ရေးနေရေးဟာသာရေဝရေနေရေကိုရှားပွေဖို့ရတက်ဆိုင်ရာအသက်မွေးဝမ်းကြောင်းလုပ်ငန်းနဲ့ပတ်သက်လို့အသိမရှိရင်သာဝနေရေပြည်ဆောင်နိုင်မှာမလားမင်းတို့ပြိတ္တတို့မပြည်ဆောင်နိုင်ဘူးနော်ဘုန်းကြီးကတပြေးပြေးကြတော့မေးတယ်နော်အဲ့တော့မေးလို့ရှိရင်ဖြေဖို့ရအသင်နဲ့မကြောင်မေးရလဲလို့ဆိုတော့ဘုန်းကြီးပြောတာကိုတရားနာပရိသတ်သဘောပေါက်သလားမပေါက်ဘူးလားလို့သိကြလို့ပါပေါက်တယ်ဆိုရင်ဘုန်းကြီးကထပ်ပြောเสียရမလို့ဘူးသဘောမပေါက်ဘူးဆိုလို့ချင်းအဲ့ဒါထပ်ပြီးတော့ရှင်းရမယ်ကိုအခဏစကားဥမင်းတယ်မောပြောတဲ့အထက်မှာပါသွားတယ်မကြခင်ကလည်းပဲမြမသမိုင်းမှာထူးခြားတဲ့တရားပွဲတပွဲဆရာတော်ဟောခဲ့ပါတယ်ဘယ်မှာလဲဆိုတော့ကလေးမျိုးခရိယံဒိုင်းပေါင်းစုံကဗုဒ္ဓတရားတော်နာကြားခြင်းမှာလဲဆိုပြင့်လို့မလို့တော့ခေါ်ရပါတယ်လို့ပါတော့ပါတယ်အဲ့ဒါဘုန်းကြီးတို့ဒီပရိသတ်တွေကတချို့သိကြမယ်မဟုတ်သေးပါဘူးစာအုပ်လည်းတချို့ဖတ်ကြည့်ကြမယ်မဟုတ်သေးပါဘူးခုနတက္ကဦးမင်းတမွန်ပြောလို့စာအုပ်ကတော့တတိယအကျဉ်းရိုက်လို့အုပ်ရည်ပေါင်း4000ပုံသွားပြီဒါပေမဲ့ဒီပြိဋ္ဌာန်ထဲစာအုပ်မြင်ဘူးတဲ့ပုဂ္ဂိုလ်မဲဥပ္ပန်နဲ့တူးတဲ့အခုဘုန်းကြီးတို့သရုပ်ထအကျဉ်းအုပ်ရည်တော်တော်များများရိုက်နေပါတယ်အဲ့ဒီမှာဘုန်းကြီး3ရက်တရားဟောရပါတယ်1982ခုနှစ်မေလ3ရက်4ရက်5ရက်ပထမရက်မှာတရားနာပြိဋ္ဌာန်3000ကျော်ပါတယ်ဒါသူတို့တရားပွဲဖြစ်မြောက်ရေးကော်မတီရဲ့လျှောက်ထားချက်ပါခေါင်းကြီးကတော့ဓမ္မယုံထဲကနေဟောနေတာဆိုတော့ဓမ္မယုံထဲမှာပြိတ္တတွေပြည့်ကျက်နေလို့မလို့ရှင်သက်ပြီးအပြင်းမဲ့ကနာနေရတယ်ဆိုတာဒီလောက်ပဲသိပါတယ်ဒုတိယနေ့ကျတော့ပြိတ္တ5000ကျော်ပါတယ်တတိယနေ့ကျတော့ပြိတ္တ6000ကျော်ပါတယ်အဲ့ဒီထက်မှခရိယံပြိတ္တကအများစုအဲ့လိုသူတို့ပြောပါတယ်အဲ့ဒီမှလည်းပဲဘုန်းကြီးကထုံးစံအတိုင်းပဲတဖြည်းဖြည်းကြတော့မေးမိပြီးဟောပါတယ်အဲ့ဒီခါမှာမေးတာကိုအဲ့ဒီပရိသတ်ဟာတကယ်အင်းတိုင်းအားတိုင်းအားရလောက်ဖြေပါတယ်တရားကဆက်ကွေသူတို့ဖန်တာကတရားကဆက်ကွေ10ကွေရှိပါတယ်အဲ့ဒီ10ကွေကိုနာကြည့်တဲ့အခါမှာတရားနာပရိသတ်ဘလောက်တက်ကြွတယ်ဆိုတာသူတို့ရဲ့အဖြေတွေကိုနာကြားကြားရခြင်းအဖြစ်သိတယ်သိရပါဒါကြောင့်ဒီမှာလည်းပဲအဲ့ဒါလိုအာရပါရဖြေတဲ့အဖြေဘုန်းကြီးကကြားရလိမ့်မယ်လို့ညွှန်လင့်ပါဘာကြောင့်လဲဆိုတော့ဒီပရိသတ်ကဘာပရိသတ်ပါလိမ့်ဘုရားဘာသာပြိဿာမဟုတ်ဘူးလားကဲဟောဟုတ်ပုံမရဘူးကြည့်ရတယ်ငိမ့်နေကြတာ၆တော့ဘုရားဘာသာပြိဿာဟုတ်ပုံမရဟုတ်ကဲ့လား
တော်ပါသေးရဲ့နော်ဒါတော့ရှေ့ပိုင်းကလည်းဟုတ်တာနောက်ပိုင်းကဟုတ်ဖို့မရနော်ဘုရားဘာသာပရိသတ်မှာတခါအသိပညာကိုအချိန်အားမရှိအောင်ရှားပွေးနေရတဲ့တက္ကသိုလ်ပရိသတ်မဟုတ်လားအခုတရားနာတယ်ဆိုတာလည်းပဲဘုရားတရားတော်နဲ့ပတ်သက်လို့အသိပညာတိုးရေးအတွက်ရှားပွေးနေတာမဟုတ်ဘူးလားအဲ့ဒါလို့ဆိုတော့ပို့ပြီးတော့အာရပါရအဖြေကိုကြားရဖို့မလိုဘူးလားလိုပါတယ်လိုသလားလဲကြားရမှာပါပဲဟုတ်ပေဘူးလားဟုတ်ပါတယ်ဒီနော်အဆရာတိသူတိသူဆိုတာဘာကိုသိတာလဲလို့ဆိုတော့အမှန်တဘာဝကိုသိသူအမှန်တဘာဝကိုသိသူကိုဗုဒ္ဓဒီနေရာမှာတဘာဝကိုအမှန်တိုင်းသိတယ်ဆိုတာဘယ်လိုသိတာလဲအဲ့ဒါနည်းနည်းသဘောပေါက်ဖို့လိုပါတယ်တဘာဝကိုအမှန်တိုင်းသိတယ်ဆိုတာဘယ်လိုသိတာလဲကိုဉာဏ်ရှိတယ်လို့ဆင်ခြင်သုံးသပ်ပြီးတော့သိတယ်အတိမျိုးလားအဲ့ဒီအတိမျိုးဆိုလို့ရှိရင်ဉာဏ်ရှိတဲ့လူကဉာဏ်ရှိတယ်လို့ဆင်ခြင်သုံးသပ်တဲ့အတွက်သူ့အတိကတစ်မျိုးဖြစ်ပေလိမ့်မယ်ဉာဏ်အလတ်စားရှိတဲ့ပုဂ္ဂိုလ်ကလည်းပဲသူဉာဏ်ရှိတယ်လို့တဘာဝဆင်ခြင်သုံးသပ်တော့သူ့အတိကအခေါနဉာဏ်အထက်တန်းသားရှိတဲ့ပုဂ္ဂိုလ်လို့အတိမျိုးဟုတ်မယ်မဟုတ်ဘူးတမျိုးဖြစ်ပေလိမ့်မယ်တခါဉာဏ်နှုတ်တဲ့ပုဂ္ဂိုလ်များကတဘာဝကိုဆင်ញင်သုံးသပ်ပြန်တဲ့အခါကျတော့သူတို့သိတဲ့အသည့်ကတမျိုးဖြစ်ပေလိမ့်မယ်ဒီလိုသရမိမိဉာဏ်ရှိတယ်လို့ဆင်ញင်သုံးသပ်လို့သိတဲ့အသည့်ဟာအသည့်တမျိုးတည်းဖြစ်မလားအသည့်အမျိုးမျိုးဖြစ်မလားအသည့်အမျိုးမျိုးဖြစ်မယ်အသည့်အမျိုးမျိုးဖြစ်ရင်ဒါမှန်တယ်လို့ဆိုနိုင်ပါ့မလားမဆိုနိုင်ဘူးအသိအမျိုးမျိုးဖြစ်နေရင်မှန်တယ်လို့မဆိုနိုင်ဘူးဒီတော့မိမိညာရှိတယ်လို့ဆင်ញင်သုံးတတ်တာမဟုတ်ပဲနဲ့တဘာဝအရှိကိုအရှိအတိုင်းသိရင်ဒီစကားကဘုန်းကြီးတို့ပရိသတ်နားလဲပါတယ်အရှိကိုအရှိအတိုင်းသိရင်အဲ့ဒီအသိဟာအမျိုးမျိုးဖြစ်နိုင်မလားဘယ်လိုဖြစ်မလဲတစ်မျိုးတည်းဆိုရင်ဒီအသိကိုအမှန်ခေါ်မလားအမှားခေါ်မလားအမှန်ခေါ်မယ်ဟုတ်ရဲ့လားဒီတော့ဘုရားရှင်တော်မြတ်ဘုရားဟာသဘာဝကိုအမှန်တိုင်းသိတယ်ဒါကြောင့်ဘုရားတခါသမ္မာသမ္ဗုဒ္ဓသမ္မာအမှန်တိုင်းသံကိုယ်ပိုင်ဉာဏ်နဲ့ဗုဒ္ဓသိတယ်သမ္မာသမ္ဗုဒ္ဓအမှန်တိုင်းကိုယ်ပိုင်ဉာဏ်နဲ့သိတယ်ဘာလို့လဲသဘာဝကိုဒီတော့ဗုဒ္ဓရှင်တော်မြတ်ဘုရားကသဘာဝကိုအမှန်တိုင်းသိတယ်ဆိုတော့သူညာရှိတယ်လို့ဆင်ញင်သုံးသပ်ပြီးသိတာလားဒါမှမဟုတ်သဘာဝအရှိကိုအရှိအတိုင်းမြင်တာလားအရှိအတိုင်းမြင်တာဒီလိုဆိုလို့ရှိရင်အမှန်မြင်လားအမှားမြင်လားအမှန်မြင်ပေါ့မဟုတ်ပေဘူးလားမနဲ့တုန်းကဆိုလို့ရှိရင်မိုးတွေတမနဲ့လုံးယွာမနေဘူးလားယွာနေတယ်အဲ့ဒီမိုးယွာတာကြည့်ပြီးတော့ဘလောက်မိုးရွာနေတော့ဒီရာဒီပါရာဒီတော့အဲ့ဒါအရှိကိုအရှိတိုင်းမြင်တာမဟုတ်ပေဘူးလားဒီလိုဆိုလို့ရှိရင်မှန်သလားမှားသလားအေးဘလောက်မိုးရွာနေပြီမယ်လို့ဒါဟုတ်ပုံမရဘူးနည်းနည်းအိုက်တာပူတာထောက်တော့နွေရာဒီဖြစ်လိမ့်မယ်ဒီလိုစဉ်းကျင်နှလုံးသွင်းရင်မှန်မလားမှားမလားမှားတယ်ဟုတ်ကဲ့လားသို့တော်လည်းပဲဟိုအိန္ဒိယကလာတဲ့အတိုင်းမြန်မာကလက်ခံထားတဲ့ပြက်ကလေးအရာဆိုရင်တော့ဒါနွေရာသီပဲခေါ်ရသေးတယ်အခေါ်အနေနဲ့ဘာကြောင့်လဲဆိုတော့တပေါင်းလာပြီးကြော်တရက်ကနေပြီးဝါစုလာပြီးအထီကိုနွေရာသီလို့ဒီလိုပိုင်းခြားသတ်မှတ်ထားတာကိုဝါစုလာပြီးကြော်တရက်ကနေပြီးတော့တပေါင်းလာပြီးအထီမိုးရာသီလို့သတ်မှတ်ထားတယ်
သဘောင်လာပြီးရတိကနေပြီးတဘောင်လာအဖြစ်တဘောင်လာပြီးအထီးဖောင်းရသည်လို့သတ်မှတ်ထားတယ်အဲ့လိုသတ်မှတ်ချက်အရာဆိုလို့ရှိရင်တော့အခေါ်အနေနဲ့နွေရာဒီခေါ်ရတယ်သို့တော့တကယ်အရှိတဘာဝအနေနဲ့တော့မိုးရာဒီဟုတ်ကဲ့လားအဲ့တော့အရှိကိုအရှိတိုင်းမြင်ရင်ဒီရာဒီဟာပါလေမိုးရာဒီအခေါ်နဲ့ကပ်ပြီးကြည့်ရင်ပြင်ပါရာဒီလေနွေရာဒီဒီဒီတော့အခေါ်နဲ့ကပ်ကြည့်ရတဲ့ကိုသိထားတဲ့ဘောဟုတ္တနဲ့ကပ်ကြည့်ပြီးသိရတဲ့အသိဟာအရှိအတိုင်းမှန်မှမလားမှားဘူးနော်ဒါမြတ်စွာဘုရားအမှန်တဘာဝကိုအမှန်တိုင်းသိတယ်ဆိုတာအရှိကိုအရှိတိုင်းသိတာအရှိကိုအရှိတိုင်းသိတာဆိုတော့ဘုန်းကြီးကဒီဘက်မှာနည်းနည်းအာသန်တော့အခြေခံလေးတော့နည်းနည်းတို့မိတယ်ဘုန်းကြီးပြောရမှာဒီကနေ့ပြောရမှာဒီလောက်ပြောရမှာမဟုတ်ဘူးဒါပေမဲ့လို့အခြေခံလေးတော့တို့ပြရစီအရှိကိုအရှိအတိုင်းသိခြင်းယင် philosophical point of view နဲ့ကြည့်လို့ရမလားသဒ္ဒနာညာအမြင်နဲ့ကြည့်လို့အရှိအရှိအတိုင်းသာမြင်ယင်သဒ္ဒနိကဆရာကြီးတွေဘလောက်များနေပါမလားမများဘူးသဒ္ဒနာအမြင်တွေကဘလောက်များနေပါမလားမများဘူးဟုတ်ကဲ့လားအဲ့ဒါဒီဒါသနာအမြင်ရှိတော့မှနေကြည့်လို့ကတော့အရှိကိုအရှိအတိုင်းမမြင်နိုင်ဘူးဒါဖြင့်အရှိကိုအရှိအတိုင်းသဘာဝအမှန်အတိုင်းမြင်အောင်မလုပ်ရဘူးအရှိအတိုင်းကြည့်ကြပဲဟုတ်ကဲ့လားအရှိကိုအရှိသဘာဝအတိုင်းသိခြင်းရင်ဘယ်လိုလုပ်မလဲအရှိသဘာဝအတိုင်းနဲ့ရှိကိုယ်ရဲ့သိထားတဲ့ three conception မသွင်းနဲ့ဟုတ်ကလားယုတ်တန်သိထားတဲ့အသည့်တွေနဲ့အခြေခံပြီးတော့ဉာဏ်ထုတ်ပြီးတော့မသုံးတတ်နဲ့သုံးတတ်ရင်တစ်မျိုးသိသွားလိမ့်မယ်အရှိတိုင်းမသိဘူးဒါအရှိအတိုင်းသိခြင်းဘာလို့ရမလဲအရှိအတိုင်းကြည့်ကြတယ်